2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကရခဲ့တဲ့သင်ခန်းစာကိုကြည့်ပြီးလာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာ Facebook ကိုအသုံးချပြီးကြိုးကင်ခြေလှယ်မှုကိုကာကွယ်ဟန့်တွားသွားမှာဖြစ်တယ်လို့တနင်္လာနေ့က Facebook ကုမ္ပဏီကပြောကြားခဲ့ပါတယ်Facebook ပေါ်မှာခိုင်လုံမှုရှိတဲ့အပြုအမူတွေကိုဖျက်ပစ်ဖို့ကုမ္ပဏီတွေနဲ့ဆောင်ရွက်နေပြီးဒီလိုဖြစ်ရတဲ့ပတ်သက်လို့2016ခုနှစ်ခတဲ့ကစလို့နှစ်နဲ့ချီအချက်အလက်တွေကိုကြဲကြဲပြန့်ပြန့်ပြုစုခဲ့ကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ခိုင်လုံမှုရှိတဲ့အပြုအမူဆိုတဲ့အဓိပ္ပာယ်ဆိုတာကို Facebook ကုမ္ပဏီကဖွင့်ဆိုရမှာစီးအောင်လှုပ်ရှားမှုနောက်ွယ်ကနေအဖွဲ့အစည်းရဲ့နာမည်နဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုဖုံးကွယ်ပြီးလှည့်ဖြားဆောင်ရွက်တဲ့အပြုအမူတွေဖြစ်တယ်လို့ဆိုပါရယ်ဖုံးကွယ်လှုပ်ဆောင်တဲ့အပြုအမူမှာအဖွဲ့အစည်းဒါမှမဟုတ်သူ့ရဲ့လှုပ်ရှားမှုတွေပိုးပြီးလူကြိုက်များဖို့ဒါမှမဟုတ်မူရင်းရှိတာထက်ပိုးပြီးအားကိုးရတယ်ဆိုတာပြသဖို့ဒါမှမဟုတ် Facebook ရဲ့အရေးယူမှုကိုရှောင်တိမ်ဖို့အတွက်လှုပ်ကြတာဖြစ်ကြောင်းကုမ္ပဏီကဆိုပါရယ်တနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာအစိုးရထောက်ပံ့မှုနဲ့ဆက်နွယ်နေတဲ့ Instagram, Facebook စာမျက်နှာတွေနဲ့အဖွဲ့အစည်းစာမျက်နှာစုစုပေါင်း၄ခုမှာခိုင်လုံမှုမရှိတဲ့အပြုအမူကိုတွေ့ရှိခဲ့တဲ့အတွက်ဖျက်သိမ်းခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲက၃ခုဟာအီရန်နဲ့ဆက်ဆက်နေပြီးတစ်ခုကတော့ရုရှားနဲ့ဆက်နွယ်နေတယ်လို့ဆိုပါရရှင်။